င်္ဂလားဒေ့ရှ်ရောက်ရောဝင်ကြဒုက္ခတွေအတွက်ဘေးရန်နေအကင်းကင်းခုံသိကရှိရှိကိုယ်တော်ဆန္ဒအတိုင်းပြန်လည်မဲ့အချိန်ထိနေရပြန်ပို့ရေးအစီအစဉ်ကိုဆက်ငံ့ထားဖို့လူခွင့်ရေးလှုပ်ရှားမှုဖွဲ့ကတောင်းဆိုလိုက်ကြပါတယ်။ပထမတစ်ချိန်နေရပြန်ပို့ရေးအစီအစဉ်မအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ထပ်မံကြိုးပမ်းတဲ့အနေနဲ့မနေ့ကစလို့ဒုက္ခတွေတချို့ကိုနေရပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားစီစဉ်နေတဲ့အကြောင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်လူခွင့်ရေးဖွဲ့ရဲ့တုံ့ပြန်တဲ့နေထွက်ပေါ်လာခဲ့တာပါ။ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတင်ပြထားတဲ့ဒုက္ခတွေ2000ထဲကပထမတော့ဖြစ်3000ကျော်ကိုလက်ခံမှုရည်ရထားပြီးဒုက္ခသည်တွေရဲ့သဘောထားကိုသိနိုင်မှုလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေမနေ့တုန်းကပဲမင်းမြန်းစုံစမ်းမှုတွေစတင်ခဲ့ကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေစစ်ချလက်ချပြန်နိုင်မဲ့အခြေအနေမှာမရှိသေးသလိုစနေတကျဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကိုလည်းဖြေရှင်းထားတာမရှိသေးတဲ့အကြောင်းလူခွင့်ရေးလှရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့တာဝါရှာရေးရဒါရိုက်တာမင်းစ်ရှိကန်ဂူလီကကြေညာချက်မှာပြောဆိုခဲ့တာပါဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ကိုစံငန်ထားဖို့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တဲ့ Fortify Rights အဖွဲ့ရဲ့အမှုဆောင်ရရှိချုပ် Matthew Smith ကလည်းအခုချိန်မှာဒုက္ခသည်တွေကိုပြန်ပို့တာအန္တရာယ်ကြီးမားပြီးအစဉ်ချင်းမဲ့ရရောက်တဲ့အကြောင်းပြောဆိုခဲ့ပါတယ်2019အောက်တိုဘာလတည်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ IRS တွေဝင်ရဆွေးရောက်ဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေမှာပြင်သစ်နိုင်ငံကိုတိုင်းနဲ့ချီရဝင်ကြတွေဖျက်ပြေးသွားကြတာပါမြန်မာဆွေးရတော့ဝင်ကြဆိုတဲ့အတုံးတော့ကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်စစ်လက်ခံသွားဖို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တင်းကြားစီနားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးထားလို့ပြန်လည်လက်ခံမှုအသိရှိနေတဲ့အကြောင်းလဲပြောဆိုထားတာဖြစ်ပါတယ်